ကိုကျော်ကိုကိုတို့ဘဂတာကျောင်းသားတွေပေါ့လေတက္ကသိုလ်တက်မကများနှီးနှောဖလဲပွဲကိုအဓိကလုံးမဲ့ရည်ရွယ်ချက်ပေါ့လေဘာတွေဆွနေကြမယ်ဆိုတာသိပြသေးလားခင်ဗျာ
ဟုတ်ကဲ့ဗျာတက္ကသိုလ်ကျောင်းသားတက်မကအားရေးပေါ်တွေရောတက္ကသိုလ်တက်မကမဖွဲ့စည်းရသေးတဲ့တက္ကသိုလ်တွေကကျောင်းသားတွေရောကျွန်တော်တို့ဖိတ်ခေါ်ထားတဲ့ရည်ရွယ်ချက်ကတော့တက္ကသိုလ်တိုင်းတက္ကသိုလ်တိုင်းမှာကျောင်းသားတက်မကရှိဖို့လိုအပ်တယ်ဆိုတဲ့အကြောင်းကြီးအဲ့ဒါကိုကျွန်တော်တို့အဓိကထားဆင်းနေမယ်တက္ကသိုလ်တိုင်းမှာကျောင်းသားသမဂ္ဂတစ်ခုပြည်ရှိဖို့ရည်တည်ဖို့လိုအပ်တယ်လို့အဲ့ဒီကျောင်းသားသမဂ္ဂရဲ့အဖွဲ့ဝင်ဖြစ်တဲ့ဝင်ရောက်တင်နေဆိုတဲ့အကြောင်းရင်းနဲ့အဲ့လိုဝင်ရောက်ပြီးတော့ရှင်ပြန်ရွေးခံဖို့တော့ရွေးကောက်ပွဲတွေဘယ်လိုပုံစံနဲ့ကျင်းပနိုင်ကြလဲဆိုတဲ့ဟာတွေကိုကျွန်တော်တို့ဆင်းနေမယ်ပြီးတော့တက္ကသိုလ်ကျောင်းသားသမဂ္ဂတစ်ခုချင်းစီမှာရှိတင်ရှိအပ်တဲ့ခွန်ကြီးပုံစီရင်ဥပဒေတွေနဲ့ပတ်သက်တာတွေလည်းကျွန်တော်တို့ဆင်းနေမယ်လို့ဒီခုလက်ရှိ New North Flyway မှာအဓိကအကြောင်းအရာတွေအဖြစ်နဲ့ကြားထားရပါတယ
်ဒီသမဂ္ဂတွေဖြစ်တည်ခွင့်နဲ့ပတ်သက်ပြီးတော့လေဟိုအရင်စစ်အစိုးရဆက်ဆက်တော့ငင်းပယ်ခဲ့တာလေတွေ့ရတယ်ဆိုတော့အခုလက်ရှိအစိုးရတိလက်ထက်မှာရောဘယ်လိုပုံစံမျိုးရည်တည်နေကြတယ်လဲတရားဝင်ခွင့်ပြုချက်တွေပေးသလားအသင်းအဖွဲ့အနေနဲ့လားဘယ်လိုတွေများရှိလဲခင်ဗျအ
ခုကပြဿနာကတော့အသင်းအဖွဲ့ကြီးကကိုယ့်ဘက်ကိုဖွဲ့စည်းထားတဲ့ကျောင်းသားအသင်းအဖွဲ့တွေရှိရနော်သမဂ္ဂဆိုလို့ရှိရင်ကျွန်တော်တို့ကိုယ့်တိစေတဲ့နဲ့ကိုယ်ဖွဲ့စည်းထားတဲ့ကျောင်းသားသမဂ္ဂတွေရှိရပြီးတော့ခြားကျောင်းသားပရိတ်တာအသင်းတွေလည်းရှိရအဲ့ဒါကြီးအကုန်လုံးကြီးအစိုးရခွင့်ပြုချက်တွေနဲ့ဖွဲ့စည်းထားတာမဟုတ်ပဲကျောင်းသားတွေအသိစိတ်တဲ့နဲ့ဖွဲ့စည်းထားတာအရင်အစိုးရကတော့ကျွန်တော်တို့ကိုရုံးဆက်ကြည့်တာလို့ရှိရင်ဥပဒေနဲ့အရေးယူတာမျိုးတွေရှိတယ်။အခုအစိုးရကကြတော့အဲ့လိုမျိုးအရေးယူတာမျိုးတွေမရှိဘူး။လောလောဆယ်တော့တရားဝင်ခွင့်ပြုထားတာမျိုးလည်းမရှိသေးဘူး။အခုတပ်စရုံးငန်းတွေကိုခွင့်လွှတ်ခွင့်ပေးမယ်ဆိုတဲ့အရေးအယောင်တွေတော့တွေ့ရတယ်။သလိုလားတော့ semi official သဘောမျိုးပါပဲ။တပိုင်းဒီကတရားဝင်ဆိုတဲ့သဘောမျိုးကဖြစ်လာတယ်။အပြည့်အဝတရားဝင်ရရှိခြင်းတော့မတွေ့ရသေးပါဘူးခင်ဗျာ
။ဟုတ်ကဲ့။ဒါအစိုးရပိုင်းအနေနဲ့ကတော့တပိုင်းပေါ့လေ။ပညာရေးဌာနမှာဥပမာတက္ကသိုလ်တွေမှာဆိုရင်ဒါပါမောက္ခချုပ်တွေရှိမယ်ပေါ့နော်ဒီပညာရေးဌာနတွေတက်ဆိုင်ရတက္ကသိုလ်ရဲ့အကြီးအကဲတွေရောဒီကျောင်းသားတွေရဲ့ဒီအသင်းအဖွဲ့တွေလှုပ်ရှားမှုတွေပေါ်မှာအားပေးမှုပေါ့လေဒီအစိုးရတက်လက်ထံမှာဘယ်လိုများမြင်ရပါလဲခင်ဗျာပြောင်းလဲလာတာတွေတိတိတွေ့ရပြီလား
ဟုတ်ကဲ့တက္ကသိုလ်အားနာပိုင်းတွေဒီတက္ကသိုလ်အကြီးအကဲတွေရဲ့သဘောထားတော့အစိုးရသဘောထားနဲ့ဟိုတီးပြီးတော့အမြဲတမ်းပြောင်းလဲနေတယ်သူတို့ကတော့ကိုယ်ပိုင်မူဝါဒဆိုတာမရှိဘူးသူတို့အစိုးရ policy ကိုကောင်တင်ဖော်ရတဲ့လူတွေဖြစ်တယ်အရင်အစိုးရလက်ထက်ကတင်းတင်းကြပ်ကြပ်နဲ့ကျောင်းသားသမဂ္ဂတွေပြင်းဖွယ်တွေကိုဒါတားဆီးခဲ့တယ်ချိုခွဲခဲ့တယ်တက္ကသိုလ်အာဏာပိုင်တွေကိုယ်တိုင်ရမယ်လက်ရှိအစိုးရလက်ထက်မှာတော့ကျောင်းသားသမဂ္ဂတွေလိုက်ရောတဲ့အမှုအရာတွေအရေးအယောင်တွေပြတ်လာတာတော့တွေ့ရပါတယ်ဒါပေမဲ့သူတို့ကလည်းဒါအစိုးရရဲ့ညွှန်ကြားချက်ကိုစောင့်ပြီးတော့အလုပ်လုပ်ရတဲ့လူတွေဖြစ်တဲ့အတွက်ကြောင့်မလို့အထက်အစိုးရကပါမစ်တွေခွင့်ပြုချက်တွေဖွင့်ပြီးဟပေးတဲ့အနေထားပေါ်မူတည်ပြီးတော့ပဲသူတို့ကဒါဆက်ဆံတာအဲ့လိုအနေထားမျိုးကဲပြီးမရှိဘူးဆိုလို့ရှိရင်တော့သူတို့လည်းချက်ချင်းပြန်လေရုပ်သိမ်းနေပေးအထားရဲ့ခွင့်ရေးမှန်သမျှကိုသူတို့အချိန်မရွေးရုပ်သိမ်းသွားနိုင်ပါတယ်အခုလောလောဆယ်မှာတော့အစိုးရပိုင်းကကျွန်တော်တို့ကိုတားဆီးတယ်ပိတ်ပင်တယ်အရေးအယောင်အမှုအရာမပြသေးတဲ့အတွက်ကြောင့်မလို့လက်ရှိတက္ကသိုလ်အကြီးအကဲအာဏာပိုင်တွေကနေပြီးတော့ခွင့်ပြုတဲ့ရောင်လိုက်ရောတဲ့ရောင်နဲ့ကျွန်တော်တို့ပုံမှန်ဒါလူလူလလဆက်ဆံနေရလို့ပဲကျွန်တော်တို့ယူဆပါတယ
်အခုကျင်းပမယ်ဘဂဒါရဲ့တက္ကသိုလ်တက်မကများနှီးနှောဖလဲပွဲရဲ့ရည်ရွယ်ချက်ပေါ့လေတက္ကသိုလ်တိုင်းမှာတက်မကဖွဲ့စည်းဖို့ဆိုတဲ့ရည်ရွယ်ချက်အရာဒီလိုလှုပ်ဆောင်မှုအတွက်ပေါ့လေထင်သလောက်လွယ်နိုင်မလားခင်ဗျတခြားဘာအခက်အခဲတွေများရှိအောင်မလဲ
တက္ကသိုလ်တိုင်းတက္ကသိုလ်တိုင်းမှာသမဂ္ဂဖွဲ့ဖို့တော့ကတော့ဟောထင်တော့ကတော့လွယ်မှုရှိမှာမဟုတ်ဘူးအခက်အခဲမျိုးစုံပုံရှိနေတယ်ဒီကတော့ကျောင်းသားတွေကသမဂ္ဂအဖွဲ့ဝင်ကြီးဖြစ်ဖို့အတွက်ကျွန်တော်စီယုံကြီးလုပ်တဲ့အပိုင်းမှာခုလိုမလုပ်ရဘူးဒီလိုမလုပ်အောင်ဆိုရင်ကန့်တတ်ချုပ်ချင်းမှုလာကောင်းလာလိမ့်မယ်ဒီနောက်ဆုံးမတက်တာလို့သမဂ္ဂတွေကိုအလျှော့ပေးရမယ်သမဂ္ဂဖွဲ့စည်းခွင့်ကြီးပေးရမယ်ဆိုရင်တော့သမဂ္ဂကိုရှင်တန်ဖွံ့ဖြိုးမှုကြီးထွားမှုကိုလိုလားတဲ့အရေးအယောင်မရှိသေးတဲ့အတွက်ကြောင့်မလို့ဒါသမဂ္ဂမန်ပါနည်းနည်းလေးနဲ့ဆိုလိုတဲ့သဘောကပရိတ်ကအတင်းဆန်ဆန်လူမှုကူညီရေးအတင်းဆန်ဆန်လောက်ပဲဖွဲ့စည်းတာမျိုးနိုင်ငံရေးနဲ့ပါဝင်ဆွတ်ဖက်လာမှာနိုင်ငံရေးလှုပ်ရှားမှုတွေပါဝင်လာမှာကိုစိုးရိမ်တာမျိုးနဲ့ကန့်သက်ပိတ်ပင်မှုတွေရောရှိနေအောင်မယ်လို့ကျွန်တော်တို့ယူဆတယ်။ဒါကြောင့်မလို့ကျွန်တော်နိုင်ငံရေးတွေးခေါ်ယူဆတဲ့လှုပ်ရှားတဲ့ကျောင်းသားလှုပ်ရှားမှုတွေကျောင်းသားတို့အခွင့်အရေးတောင်းဆိုမှုတွေဖြစ်ပေါ်လာတဲ့ပြည်နယ်တွေကျောင်းသားသမဂ္ဂတွေကိုကျောင်းသားအဖွဲ့ဝင်တွေပါဝင်လာအောင်ကျောင်းသားတွေကိုသမဂ္ဂတွေဝင်လို့ရှိရင်ဒါဥပဒေချိုးဖောက်တာဖန်ဆန်ရမယ်ဆိုတဲ့ချင်းချောမှုတွေလည်းဒီနေ့တဖို့နဲ့ဆက်ပြီးရှိနေအောင်ပါမယ်လို့ကျွန်တော်တို့မြင်နေရတယ်
ဟုတ်ကဲ့
စီယုံကြီးကိုအပြန်ကြီးကြိုက်စီနိုင်တဲ့ကန့်သက်တွေကိုကျွန်တော်တို့သုံးသပ်ပါတယ
်။ဟိုတက္ကသိုလ်တစ်ခုမှာပေါ့နော်။တက္ကသိုလ်မရှိတဲ့တက္ကသိုလ်တစ်ခုမှာတက္ကသိုလ်တစ်ခုရှိလာပြီဆိုရင်ပေါ့လေ။ဒီတက္ကသိုလ်အတွက်ပေါ့လေ။ဘာတွေများထူးခြားခြားလုပ်ပေးနိုင်လိမ့်မယ်လို့ထင်ပါလဲခင်ဗျာ
။ဒီကတော့ဒီတက္ကသိုလ်မှာတက်ရောက်နေတဲ့ကျောင်းသူကျောင်းသားတွေရဲ့သက်တာချောင်းကြီးအပါအဝင်တက္ကသိုလ်ကျောင်းသူကျောင်းသားတွေရဲ့ရည်တင်ကြလိုက်တဲ့အခွင့်အရေးတွေကိုတက္ကသိုလ်ကပဲတောင်းဆိုပြီးလို့ရပါတယ်။တက္ကသိုလ်ကျောင်းသားတွေအနေနဲ့ပေါ့အခုပြဿနာရှိနေတာကကျောင်းပြီးသွားတဲ့အလုပ်လက်မဲ့ဖြစ်တဲ့ကိစ္စမျိုးတွေပေါ့။အဲဒါဆိုလို့ရှိရင်ကျွန်တော်တို့ကဒီတက္ကသိုလ်ဒီဂရီရရှိထားတဲ့ဘွဲ့အရေးသူကြီးနဲ့ထိုက်တန်တဲ့လုပ်ငန်းခွင်ကတာဝန်တွေရရှိဖို့အခွင့်အရေးရရှိဖို့အလုပ်ကိုင်တွေရရှိဖို့ ဒီတက္ကသိုလ်ကျောင်းသားတက်မကတွေအနေနဲ့ဆက်လက်ပြီးတော့ရှာဖွေပေးနိုင်ဖို့ပြင်ပလုပ်ငန်းရှင်တွေနဲ့လုပ်ငန်းတွေနဲ့ချိတ်ဆက်ပေးနိုင်ဖို့ကိစ္စတွေအထိအမှန်တကယ်တာဝန်ယူတင်ပါတယ်ယူလို့လည်းရပါတယ်ဒါပေမဲ့တက္ကသိုလ်ကျောင်းသားတက်မကတွေအဲ့လိုရှင်းတန်ဖွင့်ရမှုအားနဲ့နောက်ကျနေတာကြောင့်မလို့ကျောင်းသားတွေမှာအများကြီးနစ်နာတယ်ကျောင်းပြီးသွားပြီမဲ့လည်းအပွင့်နဲ့ထိုက်တန်တဲ့လုပ်တွေလည်းရှာမရခက်ခဲမျိုးစုံကြုံတွေ့နိုင်တဲ့အလားအလာကိုတွေ့ရတယ်ပြီးတော့ကျောင်းတက်နေစဉ်ကာလမှာလည်းအခမဲ့ပညာရေးတို့ကျောင်းသားကရှော့ချမှုတို့စကောလာရှစ်ရရှိမှုတို့ဟာကျောင်းသားတက်မကတောင်းဆိုပြီးလို့ရတဲ့အခွင့်အရေးတွေပါဒါပေမဲ့အဲ့လိုမျိုးတောင်းဆိုခွင့်ကကျွန်တော်တို့ကတစ်လျှောက်လုံးမရှိခဲ့ပဲနဲ့ဒီကျောင်းသားကျောင်းသားတွေကကိုယ်ပ္ပံနဲ့ကိုယ်အိတ်ထဲကဆက်ပြီးကျောင်းတက်ရတာတွေများပါတယ်အဲ့တော့ပြင်မှာထွက်ပြီးတော့အချိန်ပိုင်းလုပ်လေလုပ်လို့မရတဲ့အဆုံးမှာကျောင်းသားကျောင်းသားတွေကကျောင်းတက်ရတာအစီအစဉ်ကအရန်ထောင်းပြီးတော့ဒါခက်ခဲအများကြီးရှင်းဆိုင်ရပါတယ်။ဒါမျိုးတွေကိုကျွန်တော်တို့ကပြတ်ပွေသွားအောင်လို့အချိန်မဲအလုပ်ကံရရှိမှုတွေရောတက္ကသိုလ် scholarship တွေ stipend တွေတက်ခွင့်ရရှိဖို့ရောကျွန်တော်တက်မကတွေကလုပ်ပေးနိုင်လိမ့်မယ်။လုပ်ပေးလို့အခွင့်အရေးရှိလာလိမ့်မယ်လို့ကျွန်တော်တို့ပြောလင့်ပါတယ
်။အခုဆိုရင်ဒါတော့စန်းစုကြည်ဦးဆောင်တဲ့ဒီအစိုးရအသစ်လက်ထက်မှာပေါ့နော်ပညာရေးပြည်ပြောင်းလဲမှုတွေလည်းစလုပ်နေတာတွေ့ရပါတယ်မူဝါဒအစီအစဉ်တွေလည်းချမှတ်ပြီးတော့လှုပ်ဆောင်နေတော့ကလက်တလို့မြင်ရတဲ့အနေအထားအထူးလှုပ်ပေါ်ကိုင်ပုံတွေကိုကြည့်ပြီးတော့အားရစရာသဘောကျစရာနောက်သဘောမကျစရာပေါ့လေဘာတွေမှတွေ့ရပါပြီလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ကတော့ရင်းနှောင်းရဲဆက်လို့ရှိရင်တမကတွေဟိုရုံးငန်းတွေကိုပေါ့နော်ဟိုတက္ကသိုလ်အာဏာပိုင်တွေကအရှော့ရှော့ရှူခွင့်ပြုမဲ့သဘောညိုတွေအေးအောင်လက္ခဏာတွေတွေ့လာရတယ်။ကျွန်တော်တမကဆိုတာကိုအလားချင်းဖြစ်မနေတော့ဘူး။ဟိုတက္ကသိုလ်အာဏာပိုင်တွေကအဲ့ဒါကဆိုရရဲ့ policy အချင်းအပြောင်းနဲ့အများကြီးတက်ဆိုင်ပါတယ်။ဆိုရ policy ပြောင်းလဲပြီးကျွန်တော်တမကဆိုတာရှိတင်နေဆိုတဲ့အတွေးခေါ်များများလက်ခံလာလေးလေးတက္ကသိုလ်အာဏာပိုင်အပါအဝင်ဝန်ထမ်းတွေအားလုံးကလည်းကျွန်တော်တမကကိုလိုလားတာမျိုးဆရာများတမကကျွန်တော်တမကပေါ့ဥပောင်းဆောင်တာမျိုးကြီးရှိလာဆိုင်ပါတယ်။နောက်ဒါမျိုးကတော့ဟိုပြည်ပြောင်းလဲမှုရဲ့အစပိုင်းမှာအားရစရာကောင်းတယ်လို့ပြောနိုင်ပါတယ်။ပြီးတော့ကျောင်းသူကျောင်းသားရဲ့အတွက်အခမဲ့ပညာရေးဖြစ်လာအောင်လို့အခုကြိုးပမ်းမှုတွေလည်းတစုံတရာရှိလာပါတယ်။တချို့ကျောင်းတွေမှာဆိုရင်ကျောင်းသားတွေကျောင်းဝန်ဆောင်ကိုယူနီဖောင်းတွေကိုဝေတာတွေအခမဲ့ပေးတာမျိုးရှိနေတယ်လို့ကျွန်တော်တို့ကြားရပါတယ်။ဒီလိုအပိုင်းတွေမှာတော့ဒါကအဆင်ပြေမှုရှိမယ်အချို့အဆင်မပြေတဲ့အပိုင်းတွေအရအများကြီးရှိပါသေးတယ်။အထူးသဖြင့်ကျွန်တော်တို့တောင်းဆိုထားတဲ့တောင်းဆိုချက်၁၇ချက်မှဆိုလို့ရှိရင်အချက်ကို25ရာခိုင်နှုန်းတိုးပင်းပေးဖို့ဒါမျိုးတွေကကျန်လက်တော့မှဖြစ်မလာသေးဘူးနောက်တစ်ချက်ကကျွန်တော်မိခင်ဘာသာစကားနဲ့ပြင်ကြားပေးဖို့ဆိုတဲ့ကိစ္စတိုင်းသားကျောင်းသားလူကလေးတွေအတွက်ကိုဒါဦးစားပေးပြီးကျွန်တော်စဉ်းစားတဲ့ကိစ္စပါဒါဒီဟာဆိုလို့ရှိရင်အခုချိန်ပြတ်ထမ်းထားပေးဘူးနောက်တစ်ချက်မှဆိုလို့ရှိရင်လည်းဒီလိုကျွန်တော်တို့ကျောင်းဆရာဆရာမဦးရီတွေဒါကျောင်းအကြီးအတွက်တွေတိုးတက်လာတာကိုမတွေ့ရဘူးအရင်တော့ကအနေထားတိုင်းမှာဆက်ပြီးရှိနေတယ်တချို့နေရာတွေမှာဆိုရင်ကျောင်းဆရာဆရာမတွေမလုံလောက်မှုပြဿနာကိုတော့အကြီးအကျယ်ရင်ဆိုင်နေရတယ်ဒီကိစ္စရည်နဲ့ပတ်သက်ပြီးတော့ကျောင်းဆရာဆရာမတွေ facility သူတို့ရဲ့လုပ်ငန်းခွင်အနေနဲ့ပြင်ရှင်းအောင်သူတို့ထောက်ပံ့ကြည့်ပူပေးဖို့လေလေဆိုငယ်ပြားမှာတော့ရောက်လှုပ်ဆောင်တဲ့ဆရာဆရာမရဲ့အတွက်ကိုပို့ပြီးထောက်ပံ့ကြည့်ရရှိဖို့ရဲ့အဲ့လိုနေရာမျိုးတွေရောက်အောင်သွားနိုင်ဖို့အတွက်သူတို့ promotion တွေပေးဖို့ရဲ့အားမျိုးတွေကိုကျွန်တော်တို့ကနေပြီးတော့မျှော်လင့်ပါတယ်ဒါမှတိုင်းရင်းသားကျောင်းသားကလေးတွေအတွက်ပညာရေးကိုကျွန်တော်တို့ပို့ပြီးဦးစားပေးပံ့ပိုးနိုင်လိမ့်မယ်လို့မြင်နေရခုအချိန်ဒီမှာတော့ဒီမျိုးပြကကျောင်းသူကျောင်းသားတချို့ကလွယ်ပြီးတော့လေဆိုငယ်ပြားမှာရှိတဲ့ကျောင်းသူကျောင်းသားတွေပညာတက်မှုနှောင်းကမြန်းကိုပျော်နည်းနေရနှိမ်ချနေရဆိုတော့ကျွန်တော်တို့တွေ့ရှိရပါတယ်
ဘာကဒအဖွဲ့ကကြိုးပမ်းလာခဲ့တဲ့ဒီမိုကရေစီပညာရေးပြည်ပြင်ပြောင်းလဲရေးဆိုတဲ့ဒီလှုပ်ရှားမှုတွေပေါ့လေဘယ်လိုတွေများချိတ်ဆက်လှုပ်ဆောင်သွားဖို့ရှိပါသေးတယ်လဲခင်ဗျာ
ဘာကဒကအနေရောဒီဒီမိုကရေစီပညာရေးပြည်ပြင်ပြောင်းလဲမှုဟာဆုံးခန်းတိုင်အောင်မရရှိသေးဘူးဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ခုလက်ရှိဖြတ်တန်းသွားမယ်ဒီတက္ကသိုလ်ဆင်းကျောင်းသားများနှင်းလို့ဖလဲပွဲနောက်တစ်ခါနောက်တစ်ဆင့်လာမယ်ခရိုင်ကျောင်းသားနှင်းလို့ဖလဲပွဲမှာလဲဒီကိစ္စနဲ့ပတ်သက်လို့အပြည့်အဝမဟုတ်တော့အနေအချင်းထည့်သွင်းဆွေးနွေးဖို့အချိန်ရှိပါတယ်အဲ့ထည့်သွင်းဆွေးနွေးခြင်းရလာတဲ့ရလက်ဒီအတွေးခေါ်ကျန်းစာမှုတွေဖုံးပြချက်တွေချို့ဟာကိုပြင်ပမှာရှိတဲ့ဒီပညာရေးကိုလိုလားတဲ့ဒီအဖွဲ့အစည်းပေါင်းစုံနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်မယ်ဆိုလိုတာက NNIR လို့အဖွဲ့အစည်းရဲ့လက်တွဲပြီးတော့နောက်ထပ်ထပ်ပြီးတော့ကျွန်တော်တို့လှုပ်ရှားဖို့တွေ့ရှိမှုအစ်စ်တွေ workshop တွေလုပ်မယ်ပြီးရလာတဲ့အချက်လက်တွေပေါင်းတော့ကိုအစိုးရဘိုင်းနဲ့ကိစ္စဆိုင်ဆိုင်ပြုစုံဆွေးနွေးပြီးတော့ရရှိအောင်တိုက်တွန်းသွားဖို့ကျွန်တော်တို့မှာအမြဲတမ်းပြင်ဆင်မှုရှိပါတယ်ကျွန်တော်တို့ဒီအတွင်းအထောင်ထဲမှာနေရစဉ်ကာလကလည်းပြောခဲ့တယ်ကျွန်တော်တို့အခုတက်လာတဲ့အစိုးရတင်တဲ့ဘာကားကနေပြုစုံဆွေးနွေးပြီးတော့ဒီပညာရေးပြည်ပြင်ပြောင်းလဲမှုဟိုအကောင့်တွေဖော်ဆောင်နိုင်အောင်လို့ဆောင်ရွက်သွားမယ်ဆိုတဲ့စကားပြောခဲ့ပါတယ်ကျွန်တော်တို့ကတွေ့ဆုံဆွေးနွေးပြီးညီနိုင်အဖြေရှာတဲ့နည်းလမ်းကိုအဓိကထားပြီးပြင်သုံးချင်ပါတယ်ဒီနည်းလမ်းကိုမှမရရှိရင်တော့ခြားသောနည်းလမ်းတွေကိုဒါရွေးချယ်ရလိမ့်မယ်လို့ကျွန်တော်ယူဆပါတယ်
ကိုကျော်ကိုကို RF ရဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ကို